Welcome to the Voice of America in Burmese.
Mingla nya jam ma shin Bio American Tai ye 2018 khu ne mala 16 ye cha da bri ni nya ban season rwe go American ki rong su myo ro Washington DC ga ne dai yai thol lwin pe ni ba bi line meter 25 32 50 ne line la meter 190 lo ga ni phan yu na sin nai galo Bio Facebook sa myan na ga ni pi lo le na sin nai ma le shin Chama khwa nyu ba aku nya ban season rwe ta win yu ba ma shin
Chana aw lwin ba ti nya na sin ham ma thadin ni de ma lo American ပြည်သူကိုဝင်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပြည်သူတရားရုံးနေ့ကယာယီဆိုင်းငံ့လိုက်ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့ပုံစံသစ်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလို့ American နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်စုမွန်နဲ့အတူကြီးညာပေးမှာပါ
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ကုလအတွင်းရေးမှူးချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့နဲ့နိုင်ငံသားစစ်ဆေးရေးပုံစံကိုလည်းပြောင်းလဲဖို့အစိုးရကိုအကြံပြုထားပါတယ
် These recommendations include a renewed call for unimpeded access for humanitarian actors and journalists
ရခိုင်စစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့သတင်းစာရှင်းလင်းပွဲနဲ့အတူအခုလိုရခိုင်ပြည်နယ်ပြည်ပခန့်ကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲပေါ်တုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါတခါမူဆယ်လာရှိုးလမ်းမကြီးပေါ်မှာကုန်တင်ကားတွေကိုလက်နက်ကင်တပ်ဖွဲ့တစုကငွေကြေးကောက်ခံခဲ့တဲ့အကြောင်းဒေသခံရဲရာရှိရဲ့အတည်ပြုချက်အမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မယ်ဟာမလေးရှားကနေအမေရိကန်ကိုလာရောက်အခြေချမဲ့မြန်မာဒုက္ခသည်တွေပေါ်ဘလောက်ထိတက်ရောက်မှုရှိနိုင်တယ်လဲဆိုတာတွေကိုနားဆင်ချရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမွန်တို့ကကြီးညာပါမယ်ရှင
်အမေရိကန်ပြည်သူကိုဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပြည်သူတရားရုံးနေ့ကယာယီဆိုင်းငံ့လိုက်ပါတယ်အမေရိကန်ပြည်သူကဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်နဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်ကတ်တက်လိုက်တဲ့အမိန့်ကိုဟာဝိုင်ပြည်နယ်ကတရားစီရင်ရေးကယာယီဆိုင်းငံ့လိုက်တာပါမေရီလန်းပြည်နယ်မှာရှိတဲ့ပြည်သူတရားစီရင်ရေးတူးကလည်းသမ္မတထရန့်ပြောခဲ့မှုတွေစကားတွေကိုကိုကာပြီးသမ္မတအမိန့်ကိုကြာသာပြီးနေမှာဆိုင်းငံ့လိုက်ပြီးမဲ့သမ္မတအမိန့်မှာပါဝင်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကိုသာဆိုင်းငံ့တာဖြစ်ပြီးဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ပေါ်မှာတော့တက်ရောက်မှုရှိမှာမဟုတ်ပါဘူးဆိုအနေနဲ့ဘာသာရေးပေါ်ခြေခံတဲ့လုပ်ရက်တွေကိုဆောင်ရွက်ခွင့်မရှိသေးဘူးခြေအောက်တွေကပြတ်တန်းထတာကိုသမ္မတရဲ့အမိန့်ကချုပ်ပေါရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကဥပဒေကြောင်းရဆိုင်ခေါ်ချက်ဟာအနိုင်ရနိုင်တဲ့အလားအလာရှိကြောင်းပြည်သူ့တရားစီရင်ဒရက်တာကဆန်ကပုံနှုတ်နဲ့မှဆုံးဖြတ်ခဲ့တာပါ။သမ္မတထရန့်နဲ့သူ့လူတွေပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာတိုင်ခင်တဲ့နောက်ပိုင်းမှာပြောဆိုခဲ့တဲ့မှတ်ချက်တွေကိုလည်းတရားစီရင်ကထောက်ပြပါရတယ်။သမ္မတထရန့်ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာအမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ဖို့ပြီးဒီနောက်ပိုင်းမှာတော့ဒီမူဝါဒအစားအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတွေကလာတဲ့သူတွေကိုအစိုးရဝါဒီဟုတ်မဟုတ်စီးစေးရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့ကြတာပါ။သမ္မတထရန့်အစိုးရကတော့လူမျိုးကတ္တမရအချမ်းပဲဝါရချင်းချောက်မှုအနေကိုဟန်တားရမှာမရှိမဖြစ်လို့ပို့လို့ရဲ့ကိစ္စဖြစ်နေပြောဆိုထားကြပါတယ်
။အမေရိကန်ဗဟိုအစိုးရအသုံးစရအတွက်အမေရိကန်သားပထမလို့အမည်ပေးထားတဲ့ဗန်ဒါရေးစီစဉ်တရက်ကိုသမ္မတအင်ဖြူတော်ကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ဗန်ဒါရေးရထားချက်မှာတော့ကာကွယ်ရေးအသုံးစရကိုတိတိတသားတိုးမြှင့်ပြီးပြည်ပမှာကူညီထောက်ပံ့နေတဲ့အစီအစဉ်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုတာဝန်ယူရတဲ့အေဂျင်စီတွေရဲ့အသုံးစရတွေကိုတော့ဖြတ်တောက်သွားမှာဖြစ်ပါတယ်။ကွန်ကရစ်လွှတ်တော်ကိုဗုဒ္ဓဖူးနေ့ကပေးပို့တဲ့စာထဲမှာတော့လုံခြုံမှုမရှိရင်တာယာဝါပြောမှုမရှိနိုင်တာကြောင့်အမေရိကန်လူထုရဲ့လုံခြုံရေးကိုနံပါတ်1ဦးစားပေးထားပြီးဗန်ဒါရေးအသုံးစရကိုပြင်ဆင်ထားကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဗန်ဒါရေးလျှောက်ထားရထားချက်တွေမှာတော့ကာကွယ်ရေးအသုံးစရကို54ရာခိုင်နှုန်းတိုးမြှင့်ထားပြီးကွန်ကရစ်လွှတ်တော်ကသဘောကျတဲ့ဆေးဘက်ဆိုင်ရာသူတေသနာနဲ့အိမ်မက်ယာမက်စစ်မှုထမ်းဟောင်းတွေကိုအကူအညီပေးနေတဲ့အစီအစဉ်တွေအပါအဝင်ကာကွယ်ရေးနဲ့မဆိုင်တဲ့ခန္ဓာတွေမှာအသုံးစရတွေဖြတ်ထားဖို့လည်းအဆိုပြုထားပါတယ်။ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့လိုအပ်နေပေမဲ့အချိန်ဆွဲထားတာကြာပြီလို့လည်းသမ္မတကလွှတ်တော်ကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။အောက်တိုဘာလ1ရက်နေ့မှာစတင်မဲ့ဘန်နာနှစ်ထဲမှာသမ္မတထရန့်ရဲ့ပထမဆုံးအသုံးစရအဆိုပြုချက်မှာကာကွယ်ရေးစရိတ်ကိုတိုးမြှင့်ပြီးနေဆက်ဒေသလုံခြုံရေးရဲတပ်ဖွဲ့အင်အားတိုးမြှင့်ရေးပုဂ္ဂလိကနဲ့အစိုးရအကြောင်းတွေကိုကိုယ်စံနာအတိုင်းရွေးချယ်ခြင်းရှိစေရေးအစီအစဉ်တွေပါဝင်တယ်လို့လည်းဘန်နာရေးနဲ့စီမံခန့်ခွဲမှုဌာနညွှန်ကြားရေးမှူးကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရွေးကောက်ပွဲမှာတိုင်ခင်တဲ့ပတ်တီမှာနယူးယောက်မြို့မှာရှိတဲ့သူ့ရဲ့ထရန့်တာဝါကတယ်လီဖုန်းလိုင်းတွေကိုသမ္မတဟောင်းဘရက်ကိုဘာမှကြားပြနားထောင်ခဲ့တဲ့အထောက်အထားတွေကိုမကြံခင်ထုတ်ပေါ်ပြသမယ့်အကြောင်းပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီခေါင်းဆောင်တွေကတော့သမ္မတရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိကြောင်းပြောထားပေမဲ့ဗိုလ်ထုနဲ့နောက်မှ Fox News ရုပ်မြင်သံကြားမှာတော့အစိုးရကထောက်ထားတွေကိုလွှတ်တော်ကော်မတီထံတင်ပြပြီးရှင်းလင်းပေါက်အတွင်းမှာဒီကိစ္စကိုသူ့အနေနဲ့ပြောကောင်းပြောနိုင်လိမ့်မယ်လို့ မှတ်ချက်ပေးခဲ့တာပါ။ရှိလာမယ့်သတင်းနှစ်ပတ်လောက်အတွင်းမှာအားအသင့်စရာတွေတွေ့ရလိမ့်မယ်လို့လည်းသမ္မတထရန့်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။သမ္မတထရန့်နဲ့သူ့လူတွေသမ္မတရွေးကောက်ပွဲတွေပြင်ဆင်ခဲ့ကြတဲ့ထရန့်တာဝါမှာသမ္မတအိုဘားမာတယ်လီဖုန်းလိုင်းတွေကိုကြားပြတ်နားထောင်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်အထားဘာမှမတွေ့ဘူးလို့လည်းအတက်ကန်ဒီမိုကရက်တစ်ရောရီပပလီကန်ပါတီကခေါင်းဆောင်တွေကပါပြောဆိုထားကြပါတယ်။သမ္မတဟောင်းပေါ်ပြည်ထောင်တဲ့ဆွဆွဲချက်တွေကိုတော့ပြီးခဲ့တဲ့မတ်လ၄ရက်နေ့ကပဲသမ္မတထရန့်ကတူတာလူမှုကွန်ရက်ကနေဇက်တိုက်ဆိုလို့ပြောဆိုခဲ့တာပါ။သမ္မတဟောင်းအိုဘားမာကတော့ဆွဆွဲချက်တွေကအချင်းချင်းမရှိဘူးဆိုပြီးညှင်းဆန်ထားပါတယ်
။ Yahoo Internet Website ကို2014ခုနှစ်တုန်းကဖောက်ထွင်းပြီးတော့တန်းနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူမှုဆွဆွဲချက်နဲ့ရုရှားတရှုနှစ်ဦးနဲ့တန်တရားရှိသူနောက်ထပ်နှစ်ဦးကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပြီးနောက်တနေ့မှာပဲဥပဒေမဲ့စိုက်ဘာတိုက်ခိုက်မှုတွေဟာရုရှားနိုင်ငံကပတ်သက်မှုမရှိကြောင်းညှင်းဆန်လိုက်ပါတယ်။ရုရှားထောက်လိုက်ရေးအဖွဲ့ SB အပါအဝင်ရုရှားအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်မှုမရှိကြောင်းအစိုးရပြောခွင့်ရဒမထရီပက်ကော့ကသတင်းနောက်တွေကိုဒီကနေ့ပဲပြောဆိုလိုက်တာပါ။အမေရိကန်လက်ထောက်ရှိနေချုပ်မယ်ရီမက်စကော့ကတော့ FSB အရာရှိနှစ်ဦးနဲ့ဖောက်ထွင်းမှုတွေမှာအကူအညီပေးခဲ့တဲ့လူနှစ်ဦးကိုဆွဲချက်တင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်းရေးအရာရှိနှစ်ဦးဟာသူတို့ဟာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်ခဲ့ကြတဲ့ hacker တွေကိုအကာအကွယ်ပေးညွှန်ကြားခဲ့ရုံသာမကပံ့ပိုးမှုတွေနဲ့ငွေပေးခိုင်းစေခဲ့ပြီးအချက်အလက်တွေကိုစုဆောင်းခဲ့ကြောင်းလည်းအမေရိကန်လက်ထောက်ရှိနေချုပ်ကပြောပါတယ် hacker တွေဟာရုရှားနဲ့အမေရိကန်ပြည်ထောင်စုကအစိုးရအရာရှိကြီးတွေသတင်းသမားတွေဗန်နာရေးလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပိတ်မှတ်ထားဖောက်ထွင်းခဲ့တယ်လို့လည်းပြောပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်မှုကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အကြံဉာဏ်မှာပါစီစဉ်ရဲ့ကြာတာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့နှစ်ပေါင်း20လောက်တန်တမာရေးချိုးဖောက်မှုတွေမအောင်မမြင်ဖြစ်ခဲ့ရပြီးတော့ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံကျွေးဝန်ကြီးရက်စတိုင်လာဆန်ကပြောဆိုလိုက်ပါတယ်။အာရှခီးစဉ်အစပထမဖြစ်ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးတာလာဆန်ကဒီကနေ့တိုကီယိုမှာပြောကြားရမှာတော့ခီးစဉ်ရည်ရွယ်ချက်ထက်မှာဂျပန်တောင်ကိုရီးယားတရုတ်နိုင်ငံတို့နဲ့အမြင့်ချင်းပြလဲဖို့ပါဝင်ကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့လူလူအနေနဲ့အမေရိကန်ပြည်ထောင်စုကိုပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့အတူရှင်တွဲပြီးရင်းနှီးချင်းချင်းနေရတဲ့ဒေသရင်းကအင်းနီချင်းတိုက်ပွဲကိုပဲဖြစ်ဖြစ်စိုးရင်ကြောက်ရွံ့နေစရာမလိုသလိုနျူကလ িয়ার နဲ့ပဋိပက္ခတုံးစမ်းသပ်မှုတွေနဲ့ရန်စတဲ့လိုရက်တွေကိုဆွံ့လို့ဖို့လေအမေရိကန်ကတိုက်တွန်းကြောင်းပြောဆိုခဲ့တာပါဂျပန်နိုင်ငံနဲ့တခြားမဟာမိတ်တွေကိုအမေရိကန်ရဲ့စစ်ဆွမ်းရည်နဲ့အကာအကွယ်ပေးသွားမယ်တနည်းထင်တာလဲအပြောင်းလဲမရှိတဲ့အကြောင်းဝန်ကြီးတယ်လာဆန်ကပြောကြားသွားပါတယ်မနေ့ပတ်မှာတော့ဝန်ကြီးတယ်လာဆန်ကတောက်ကိုရီးယားကိုခီးစစ်မှဖြစ်ပြီးဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထွက်ခွာပြီးတရုတ်သမ္မတရှီချင်းဖင်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်
နယ်သာလနိုင်ငံလွှတ်တော်ရွေးကောက်ပွဲကနအူးရလတ်တီအရာအဝင်ကြီးချုပ်မက်ရူတေးရဲ့ပါတီကလွှတ်တော်နေရာအများစုကနေရာရထားပါတယ်။လက်ရဆွန်အမျိုးသားရေးဝါဒီဟီယတ်ဗီယက်တာပါတီထက်မျှော်မှန်းထားတာထက်အများကြီးပိုပြီးတော့အသာစီးရနေတာပါ။လက်တလောမဲအလုံးရဲ့တဝက်ကိုရေးပြီးတဲ့အချိန်မှာတော့မစ္စတာရူတေးရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူပါတီဟာလွှတ်တော်နေရာ150မှာ32နေရာကိုရထားပြီးဖြစ်တယ်လို့ဒါဟာတခြားပါတီတွေထက်ရှေ့ကိုအများကြီးရောက်နေတာပါ။ရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်နေမစ္စတာဗီယတာရဲ့လွတ်လပ်ခြင်းပါတီအပါအဝင်တခြားပါတီ3ခုကတော့လွှတ်တော်နေရာ19နေရာစီအနိုင်ရထားပါတယ်လွှတ်တော်မှာရထားတဲ့နေရာအားလုံးတရားဝင်ရလဒ်ကိုမတ်လ22ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်ဟာဒီမိုကရေစီရဲ့အောင်ပွဲဖြစ်ပြီးနယ်သာလန်ပြည်သူတွေအနေနဲ့လူအများအကျိုက်ကိုလိုက်ပြီးမမှန်မကန်မဲဆွယ်စည်းရုံးသူတွေကိုစန့်ကျင်ပြလိုက်တာပဲလို့နယ်သာလန်ဝန်ကြီးချုပ်ကပြောပါတယ်
ပြည်ထောင်စုနိုင်ငံပဲရစ်မြို့တော်ကအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ရုံးကမှဒီကနေ့ကြာတာပင်းတွေကစာရေးဘုံတစ်လုံးပေါက်ကွဲခဲ့ပြီးလူထုတန်ရရဲ့အကြောင်းရတက်ဖွဲ့ကပြောပါတယ်ပေါက်ကွဲမှုကြောင့်ထိခိုက်ပျက်စီးမှုရှိတဲ့သတင်းတွေမကြားရလို့အခက်ပြရနေရာကိုလုံခြုံရေးမယူခင်အစအုပ်ထဲမှာရှိနေတဲ့ဝန်ထမ်းတွေကိုရတက်ဖွဲ့ကဘေးလွတ်ရာခေါ်ထုတ်ပေးခဲ့ပါတယ် IMF ကြီးကခရစ်စတန်လာကတ်ကတော့စာရေးဘုံပေါက်ကွဲမှုဟာတရားပေါ်ကြောင့်နဲ့အကြမ်းဖက်လို့ရဖြစ်ပြစ်တင်ရှုတ်ချလိုက်ပါတယ်ပြစ်ပြခဲ့တဲ့အပေါ်စုံစမ်းစစ်ဆေးဖို့နဲ့ဝန်ထမ်းတွေလုံခြုံရေးအတွက်ပြစ်စစ်အာဏာရှင်နဲ့အနိကပ်ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုခဲ့တာပါ ပြင်အားတိတ်မများလာတဲ့ဖောက်ခွဲပစ္စည်းပေါင်းနဲ့အလားတူထုတ်ထုတ်ဂျမန်ဘဏ္ဍာရေးဝန်ကြီးဌာနကလက်ခံရရှိခဲ့ပြီးနောက်တည့်မှာပဲပြည်ထောင်နိုင်ငံက IMF ရောမှပောက်ခွဲမှုဖြစ်ခဲ့တာပါ။ဂျမန်ဘဏ္ဍာရေးဝန်ကြီးဌာနမှတွေ့ရှိခဲ့တဲ့ထုတ်ကတော့မတင်ငါစရာပစ္စည်းဖြစ်ကြိုတင်သိရှိခဲ့ပြီးရဲတပ်ဖွဲ့ကဖျက်ဆီးနိုင်ခဲ့ပါတယ်။ဒီဖြစ်ပျက်နှစ်ခုဟာဆက်နွယ်မှုရှိလားနောက်ွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Iskan Sunyaw Wari ကြီးအခြေချပြစ်မှတ်ထားတက်ခဲ့ခံရတဲ့ပြည်ထောင်နိုင်ငံဟာလွန်ခဲ့တဲ့နှစ်အတွင်းအရေးပေါ်အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရတာပါ။နိုင်ငံတောင်ပိုင်း Grace News ကထက်တန်းချောင်းတောင်မှလည်းဒီကနေ့မှပဲပြစ်ခတ်မှုတစ်ခုဖြစ်ခဲ့တာကြောင့်လူများပြားထိခိုက်ဒဏ်ရာရခဲ့ပြီးလူကြုံရေးအတွက်လည်းတချောင်းလုံးကိုပိတ်ဆို့တားဆီးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖေဒူမေကွဲအကိုကင်ဂျုံနန်အသက်ခံရမှုနဲ့ဆက်ဆက်တဲ့မြောက်ကိုရီးယားနိုင်ငံသား၄ယောက်ကိုဖမ်းဆီးနိုင်မယ်အနည်းအောင်ကြေညာချက်တစ်စောင်ကိုအင်တာပိုလ်နိုင်ငံတကာရဲတပ်ဖွဲ့ကထုတ်ပြန်လိုက်ကြောင်းမလေးရှားရဲတပ်ဖွဲ့ကဒီကနေ့မှပဲပြောလိုက်ပါတယ်။ကင်ဂျုံနန်ဟာဖေဖော်ဝါရီလ13ရက်နေ့တုန်းကကွာလာလမ်ပူလေဆိပ်မှာအင်ဒိုနီးရှားအမျိုးသမီးနဲ့ဗီယက်နမ်အမျိုးသမီးတို့ကအာယုံကျော်အစိတ်တင့်စေတဲ့ VH အစိတ်ကိုသူ့မျက်နှာမှာတုပ်ပြီးတော့အသက်ခံခဲ့ရတာဖြစ်ပါတယ်။ဒီအမျိုးသမီးနှစ်ယောက်ကိုလူသတ်မှုနဲ့ဒီလအစောပိုင်းတုန်းကတရားစွဲထားပြီးဒီအမှုနဲ့ဆက်နွယ်ပြီးတော့တန်ရရှိတဲ့မြောက်ကိုရီးယား9ယောက်ကိုဖမ်းနိုင်မှုမလေးရှားရဲကစ조사နေပါတယ်ဒီထဲက4ယောက်ကတော့မြောက်ကိုရီးယားကိုပြန်ရောက်သွားပြီလို့ယူဆရပါတယ်ရှင
်ကြာသပတင်းနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမွန်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်ဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အစိုးရကိုအကြံပြုထားသလိုနိုင်ငံသားစစ်ဆေးရေးပုံစံတွေကိုလည်းပြန်လည်ပြုပြင်ဆန်းစစ်ဖို့တိုက်တွန်းထားပါတယ်။ရခိုင်အရေးအကြံပေးကော်မရှင်ရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုကိုတိုင်တွားရောက်သတင်းယူခဲ့တဲ့မေခါကသတင်းပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ရခိုင်အရေးအကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်ကအဖြစ်အပျက်တွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ရေးအပါအဝင်နိုင်ငံသားစစ်ဆေးမှုတွေကိုပြန်လည်ဆန်းစစ်ဖို့ဒုက္ခသည်စခန်းတွေကိုပိတ်နိုင်တဲ့အထိအမြန်ဆောင်ရွက်နိုင်ဖို့ဒေတာကံတွေရဲ့ကျန်းမာရေးပညာရေးလူမှုရေးယဉ်ကျေးမှုကိစ္စတွေကိုမြင့်တင်ဖို့စတဲ့အချက်တော်များကိုကြားဖြတ်အစီရင်ခံစာမှာတင်သွင်းထားပြီးဒါကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်တက်မတော်ကိုပါပေးပို့သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ဗီဒီယိုမိန်ကွန်းနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
် These recommendations include a renewed call for unimpeded access for humanitarian actors and journalists to the affected areas in Rakhine State and for independent and impartial investigation of the allegations
ဒီနေ့ဒီမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသကဖြစ်ဖြစ်တွေ့ဖြစ်ဖြစ်ခဲ့တဲ့နေရာတွေကိုလူသားချင်းစာနာမှုကူညီပေးအဖွဲ့တွေသတင်းမီဒီယာတွေကိုအကန့်အသတ်မရှိတွားရောက်ခွင့်ပေးဖို့ဆိုတာပါဝင်တယ်လို့2016အောက်တိုဘာလ9ရက်နေ့ကဆက်လို့ဖြစ်ပွားခဲ့တဲ့ရာဇဝတ်မှုဆွတ်ဆွဲချက်တွေပေါ်မှာလွတ်လပ်ပြီးဗလိုက်မှုခင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတာတွေလည်းပါဝင်ပါတယ
်ဒီစီရင်ခံစာမှာအစိုးရကိုအကြံပြုချက်အချက်30လောက်အကြံပြုတင်ပြထားတာပါထုတ်လိုက်တဲ့ဒီစီရင်ခံစာမှာအစိုးရအနေနဲ့ဒုက္ခသည်တွေမိမိသဘောမိမိဆန္ဒအရာနေရွက်ကိုပြန်ဖို့ခွင့်ပေးဖို့နဲ့ရဲတွေကိုလူအခွင့်ရေးဆိုင်ရာတင်နန်းတွေပေးပြီးဒေသခံလူမျိုးအချို့စားလိုက်ရဲအင်အားကိုဖွဲ့စည်းသွားဖို့အမုန်းစကားဖြန့်သူတွေကိုထိရောက်စွာအရေးယူဖို့လူအခွင့်ရေးချိုးဖောက်ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တရားဝင်နေဆက်ကုံတွေတိုးမြင့်ဖို့စတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးဖို့အစိုးရကိုအကြံပြုတင်ပြထားပါတယ်ကော်မရှင်အနေနဲ့ဒီစီရင်ခံစာကိုထုတ်ပြန်ဖို့မြန်မာနိုင်ငံတွင်းကအစိုးရနဲ့တပ်မတော်အဖွဲ့အစည်းတွေဒေတာခံတွေကိုတွေ့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့လေအဲ့ဒီကအစိုးရအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့တွေဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဒီနေရာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့ကုလသမဂ္ဂအစီရင်ခံစာနဲ့ပတ်သက်လို့ဘလို့သဘောထားရှိတယ်လဲဆိုတာနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့အကြံပေးကော်မရှင်အဖွဲ့ဝင်လေးဖြစ်အရင်လက်ဗနွန်ကယဉ်ကျေးမှုဝန်ကြီးဟောင်းလေးဖြစ်တဲ့မစ္စတာကာဆမ်ဆယ်မီက VOA ကိုခုလိုပြောဆိုလိုက်ပါတယ
် This commission has had the opportunity to discuss the situation with these concerned organizations. Now, let me be frank. Everybody needs to do his own job. And we are not an investigation committee. We are not equipped
ကော်မရှင်အနေနဲ့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်နေကြတဲ့ဖွဲ့စည်းအားလုံးနဲ့တွေ့ဆုံမေးမြန်းခွင့်နဲ့ရခဲ့ပါတယ်။ပြောရရင်တော့အားလုံးဟာကိုယ့်ရဲ့တောင်းပန်ဆိုင်ရာကိုလုံကြအောင်ပါ။ကျွန်တော်တို့ဟာအဲ့လိုမျိုးအသေးစိတ်စုံစမ်းနိုင်တဲ့အနေအထားမျိုးမရှိသလိုပဲတာဝန်ပိုင်းရစုံစမ်းစစ်ဆေးအဖွဲ့လည်းမဟုတ်ပါဘူးကျွန်တော်တို့ဘက်ကတော့အစိုးရဘက်ကတာဝန်ရှိသူတွေမျက်နာခံစားရသူတွေအရက်ဖက်လူမှုအဖွဲ့စည်းတွေငငယ်ကအဖွဲ့စည်းတွေရဲ့ပြောဆိုချက်တွေကိုနားထောင်ဖို့ပါကျွန်တော်တို့အနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံကချမှတ်ပေးထားတဲ့တာဝန်ပိုင်းအတိုင်းပဲဆောင်ရွက်ဖို့ဖြစ်ပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့တွေနေရာမှာဝင်လို့ဖို့မဟုတ်သလိုပဲသူတို့ရဲ့အလုပ်တွေကိုလည်းဝင်ရောက်ဆွတ်ဖက်ဖို့မရှိပါဘူးဒါမှမဟုတ်ဒီဖြစ်ပျက်ခဲ့တာတွေအပေါ်မှာလွတ်လပ်ပြီးတော့မျှတာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတာကိုတော့ထောက်ခံထားပါတယ
်။ရခိုင်ရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဖွဲ့ဖို့ကုလသမဂ္ဂအရာရှိတွေကတောင်းဆိုထားကြတာပါ။ဒါပေမဲ့ကော်မရှင်ရည်ညွှန်းတာကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့လားဆိုတာကိုတော့အတိအကျမသိခဲ့ရပါဘူး။ရေရှည်တည်ငြိမ်တဲ့ငြိမ်းချမ်းမှုတစ်ခုရဖို့အတွက်ဆိုရင်တော့အမြန်ဆုံးလုပ်ရမှာကနိုင်ငံသားစစ်ဆေးရေးလုပ်ဖို့ပဲလို့လေကော်မရှင်အဖွဲ့ဝင်မစ္စတာကာဆန်ဆယ်မီကပြောပါတယ်ဒီအစီရင်ခံစာရဲ့အပြီးသတ်ကိုတော့2019ခုဩဂုတ်လမတိုင်ခင်မှာထုတ်ပြန်မယ်လို့ကော်မရှင်ကပြောဆိုထားပါတယ်ရှင
်မိခပြောပြခဲ့တာပါရှင်နှစ်ပေါင်းများစွာမပြေမလည်ဖြစ်နေခဲ့တဲ့ရခိုင်ရေးဖြစ်ရှင်မှုဖြစ်နိုင်ခြေတွေကိုရခိုင်ကြံပေးကော်မရှင်ကဒီကနေ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးမြန်မာနဲ့နိုင်ငံတကာအဖွဲ့တွေပါဝင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ကမြန်မာအစိုးရဘက်ကဆောင်ရွက်တဲ့အချက်12ချက်ကိုအကြံပြုထားပါတယ်နိုင်ငံသားဖြစ်ခွင့်ဒေသတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပါအဝင်အမုန်းစကားဖြန့်ဖြူးသူတွေကိုအရေးယူဖို့အကြံပြုချက်တွေအပါအဝင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်သဘောထားကိုရခိုင်မျိုးသားပါတီကလွှတ်တော်မှဦးဦးလှစောကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးသူကအခုလိုစပြောပါတယ်
လောလောဆယ်မှာတော့ခါလေဒါကျွန်တော်တို့ဗမာပြည်မှာဒီနိုင်ငံများနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့1980နှစ်ဥပဒေရှိပါတယ်နော်အဲ့ဒီဥပဒေရဲ့အောက်မှာပဲကျွန်တော်တို့ဒါဥပဒေအရာတိတိကျကျဒီဥပဒေကိုဘယ်လိုမှကျွန်တော်ကြော်လို့မရဘူးဒါဥပဒေဆိုတာနိုင်ငံတော်ရှုတ်ချရဲ့စိတ်ပိုင်းတစ်ခုဖြစ်တယ်ဒီဥပဒေမှာအားနည်းချက်ရှိကောင်းလည်းရှိမယ်ကျွန်တော်တို့ကတော့ဥပဒေပြောင်းလို့မသိဘူးဒါပေမဲ့လောလောဆယ်ကဒီဥပဒေဟာတကယ်အခိုင်အမာလောလောဆယ်ရှိနေဥပဒေတဲ့အဲ့တော့ဒီဥပဒေအောက်မှာပဲကျွန်တော်တို့ဒီနိုင်ငံသားဖြစ်မှုဆိုတာကိုသွားပါလိမ့်မယ်ဒါကတော့သူတို့အနေနဲ့ဒါအကြံပေးတာလို့ရှိပါလိမ့်မယ
်နောက်ဒီရဲတွေကိုသူကဒေသခံလူမျိုးအချိုးအစားလိုက်ဖွဲ့စည်းသွားဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့လက်ရှိအနေအထားအရဆိုရင်တော့သူတို့တိုက်တွန်းချက်သူတို့ရဲ့ဟိုအဆိုပြုချက်ကအလုပ်ဖြစ်လာနိုင်မှာသလားဆရာ
ဒီဒေသခံလူမျိုးတွေဆိုတာကကျွန်တော်ပြောလို့ပေါ့ဗျာဒီခိုင်မှာရဲတွေဟာရခိုင်နယ်ဖြစ်တဲ့နယ်ရခိုင်မျိုးနယ်စုတွေပေါ့လေကျွန်တော်ဖြစ်တဲ့နယ်တကယ်လို့ဒီမှာတကယ်လို့ဒီထက်မှာပေါ့ဗျာလူမျိုးအနေနဲ့ဘန်ဂလီတွေပါမယ်ဆိုရဲအဲ့ဒီဘန်ဂလီတွေပါမယ်ဆိုတော့လေကျွန်တော်တို့ကံကွက်ချက်မရှိဘူးဒါပေမဲ့အဲ့ဒီဘန်ဂလီတွေကကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့ကြီးစဲဥပဒေကိုလိုက်နာတဲ့နိုင်ငံသားဖြစ်တဲ့နော်ကျွန်တော်တို့ဒီကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာသစ္စာရှိတဲ့တကယ်နိုင်ငံသားတွေနော်ဒီလူမျိုးမျိုးဆိုနိုင်ငံသားတွေကတော့ဒါဖြစ်တယ်ပါလေ
အမုန်းစကားပွားတဲ့သူတွေကိုအရေးယူဖို့အစိုးရဘက်ကကြက်ကြက်မမလှုပ်ဖို့ပေါ့နော်ဒါကတော့ तू ကဒီဆိုလူမှုရေးပိုင်းမှာပြည်လဲစီဖို့အတွက်ဒါဟာလည်းအရေးပါတယ်ဆိုပြီးတော့တိုက်တွန်းသွားပါတယ်ဒီအမုန်းစကားပွားသူတွေအရေးယူဖို့ဆိုတဲ့ကိစ္စရောဒီအစိုးရဘက်ကလိုက်လုပ်နိုင်မှာမလားသူတို့ရဲ့ recommendation ကရောလက်တွေ့ချနိုင်မှာလ
ားအဲ့ဒါကတော့လေကျွန်တော်တို့လုံးဝလက်ခံတယ်ကျွန်တော်တို့ကဘလို့မှကိုကျွန်တော်ဒီအမုန်းစကားပြောတဲ့လူတွေကိုကျွန်တော်တို့ကတော့ဘယ်တော့မှလက်ခံနိုင်ကြစောင့်မရှိဘူးဒါကျွန်တော်ဒေသရဲ့တည်ငြိမ်မှုကိုပြပြစေတဲ့เนาะကျွန်တော်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုအများကြီးထိခိုက်တဲ့လူတွေပဲအဲ့ဒီတနည်းစကားပြောရရင်အမုန်းစကားပြောတဲ့လူတွေဟာတကယ်လက်မဲ့ agent တွေပေါ့ agent တကယ် black hands တွေ agents of the black hand တွေအဲ့တော့ဒီလူတွေကိုပြပြသားသားဖော်ထုတ်ရမယ်ပြပြသားသားရေးရမယ်ဆိုတာလက်ရှိအုပ်ချုပ်ရေးဉာဏ်တွေကလက်ရှိအစိုးရရဲ့တာဝန်ပဲအဲ့ဒါကိုတော့ကျွန်တော်လက်ခံတယ်เนาะအဲ့တော့ဒီလူဟာခင်ဗျာဒါဥပဒေနဲ့ဘလို့မှကိုနိုင်ငံသားမဟုတ်ပြည်ဖြစ်သေးနိုင်ငံသားဟုတ်ပြည်ဖြစ်သေးမြင့်သည့်ဘာသာမြင့်သည့်လူမျိုးဖြစ်စေအဲ့လိုအမုန်းစကားပွားတယ်ဆိုတာဟာကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံရဲ့ဒါကျွန်တော်တို့ဒီမိုကရေစီ transition ကိုဖျက်ဆီးတဲ့လူတွေအဲ့ဒါကိုတော့ပြက်ပြက်သားသားရေးရပါဒါကတော့အစိုးရတာဝန်ပဲကျွန်တော်လက်ခံတယ
်ပြည်내တွင်းမှာပေါ့နော်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအပေါ်မှာအပြေရှားဖို့ဆိုတာမှာဆရာတို့ဘယ်လောက်လိုလားချက်ရှိပါလဲ
အဲ့ဒါငြိမ်းချမ်းစွာအတူရှင်ပြီးနေထိုင်ရင်ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်သူတွေနဲ့ဟိုကရင်းနှီးဝါးလဲနေကြကြတယ်ဒါပေမဲ့အခုလောလောဆယ်မှာဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာစိုးရိမ်ကြောက်ရွံ့မှုတွေများနေတယ်နော်စိုးရိမ်ကြောက်ရွံ့မှုတွေများတယ်အကြောက်တရားတွေများတယ်နေတဲ့ခါကလာတခုမှာဒီငြင်းငြမ်းစွာအတူရှင်ပြည်နေထိုင်ရဲဆိုတဲ့စကားလုံးကိုတော့ကျွန်တော်ဘက်ကဟို the fine lady, they were pointing at Kama. You know, not a moody learning a fine seed. I don't know. You know, do she name me Tayasura, Blue Hale, Surago, Genoru, Sua, Nine Dolagon, the Yakain, a first seed in Dolagon, Yapa Putin Dolagon, the China interfaced movement ago. Now, Luzu, see awareness, look we will lose it. Also, you know, do she name me Tayasura, and tell them to how do money and I will be able to get me a year. I don't know. I do money and move your own year, Yapjamala, coach. ကတောင်းတဲ့အသေးစားကြမလားဆိုတော့အဲ့လိုလည်းမဟုတ်ပြဘူးအဲ့တော့ညဉ့်ညဆိုအတူရှင်နေနေထိုင်ရေးဆိုတဲ့စကားလုံးကိုအများကြီးအောင်
ရခိုင်မြို့သားပါတီလွှတ်တော်အမတ်ဦးဦးလှဆောကိုမှတ်သိမ်းကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုမူဆယ်လာရှုကာလမဘော်ကကုန်တင်ကားတွေကိုငွေကြေးကောက်ယူခံနေရတဲ့အခြေအနေကိုအလှည့်ပေးပါစီတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှုလမ်မာဒီကနေ့မနေ့အစောပိုင်းကလက်နက်ကင်တပ်ဖွဲ့တွေကကုန်တင်ကအနည်းဆုံး ကိုမိုးစောတင်ပြခဲ့တာပါရှင်။အခုအမေရိကန်သမ္မတရဲ့တည်ဝင်ခွင့်ဗီဇာပိတ်ပင်မှုနဲ့မြန်မာဒုက္ခသည်တွေအပေါ်ရိုက်ခတ်မှုဘယ်လိုရှိနိုင်သလဲဆိုတာပြောပြပေးပါဦးမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မိန့်နဲ့ဒုက္ခသည်တွေပြောင်းရွှေ့အခြေချခွင့်ကန့်တတ်တဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်မရေရာတော့တဲ့ဒုက္ခသည်တွေထဲမှာမလေးရှားရောက်မြန်မာတိုင်းရင်းသားတွေလည်းပါဝင်ပါတယ်။ဒီဒုက္ခသည်တွေအတွက်အမေရိကန်ကိုလာရောက်နေထိုင်ခွင့်ဟာတခုတည်းသောမျှော်လင့်ချက်ဖြစ်ပြီးအခုဒီမျှော်လင့်ချက်ပြည့်စုံရတော့မယ့်အခြေရောက်နေပြီလို့ဒုက္ခသည်စောင့်ရှောက်ရေးအဖွဲ့တွေကပြောပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါရှင်။
မလေးရှားကိုရောက်နေတဲ့ချင်းတိုင်းသားဒုက္ခသည်အမျိုးသမီးတင်နဲ့သူ့အမျိုးသားနောက်ပြီးကလေး9ယောက်လုံးဟာအမေရိကန်ပြည်အောင်စုကိုဒုက္ခသည်အဖြစ်ပြောင်းရွှေ့အခြေချဖို့အတွက်လိုအပ်တဲ့ဂျမ်းမာရေးစစ်ဆေးတာနောက်ကျောင်းရာဇဝင်စစ်ဆေးတာတွေနှင်းနဲ့ချီပြီးကြောင်လုပ်ခဲ့ပါတယ်။သွေးစစ်တာ DNA နဲ့လက်ပွေနှိပ်တာတွေးဆောင်မေးမြန်းတာစတဲ့အဆင့်အားလုံးပြီးသွားပြီဖြစ်ပါတယ
်။ဟောအမေရိကအရေးကကန်ဒုနာ
အမေရိကန်ပြည်အောင်စုဟာကျမတို့ဘာသာရေးယုံကြည်မှုအရာဖခင်နိုင်ငံမှာသာသနာပြုအဖွဲ့တွေလှုပ်ပြီးခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်အောင်တုံ့ပြန်ပေးခဲ့တာပါ။ကျမတို့ကဘေးကင်းလုံခြုံမှုကိုလိုလားပါတယ်။အမေရိကကိုသွားတယ်ဆိုတာကျမတို့အတွက်ကိုမိဘစီသွားရမယ်ဆိုတဲ့ကလေးငယ်တယောက်ရဲ့မျှော်လင့်ချက်မျိုးပါ
။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားသလိုဒုက္ခသည်တွေကိုပြောင်းရွှေ့အခြေချခွင့်ရပ်ပေါင်း120ပိတ်ပင်ထားတဲ့အချိန်မှလို့ကြန့်ကြာနေပါတယ်။အဲ့ဒီအမိန့်အရဒုက္ခသည်တွေကိုထုတ်ပေးမဲ့ပြည်ဝင်ခွင့်ဗီဇာ55ရာခိုင်နှုန်းလျှော့ချပြီးဒုက္ခသည်3,000ကနေ5,000အထိဒီနှစ်ထဲမှာလျှော့ချဖို့စီစဉ်ထားတာပါဒီစရင်အရဆိုရင်ဒုက္ခသည်6,000ဟာဗီဇာလုံးဝရတော့မှာမဟုတ်ပါဘူးဒီအမိန့်ကြောင့်မြန်မာနိုင်ငံအတွင်းကလွတ်မြောက်အောင်ထွက်ပြေးလာတဲ့ဒုက္ခသည်တွေထိခိုက်နေနိုင်ရပါတယ
်မြန်မာပြည်ဟာကျမတို့အတွက်ဘေးကင်းလုံခြုံမှုမရှိပါဘူးလူတွေအသက်ခံရတယ်ဘာသာရေးယုံကြည်မှုကိုအကြောင်းပြဖန်ဆီးခံရတယ်ကိုယ်ကိုယ်ရဲ့ခွင့်ပိတ်ပင်ခံရတယ်ဝိပုစတောင်းတာတွေကိုစစ်တပ်ကပိတ်ပင်တာတွေရှိပါတယ်လုံခြုံမှုမရှိတဲ့အတွက်ကျမတို့ပြန်မသွားနိုင်ပါဘူ
းတင်မလို့မိသားစုဟာဆိုရင်နာမည်စက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကိုရောက်လာမယ်လို့မျှော်လင့်ထားတာပါအခုတော့ဒီအခွင့်အရေးဆုံးရှုံးရမယ့်အခြေအနေဖြစ်နေပါတယ်တချို့ဒုက္ခသည်တွေကလည်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ခရစ်ယာန်ဘာသာဝင်ဒုက္ခသည်တွေကိုပါပိတ်ပင်တာမျိုးမလုပ်သင့်ဘူးလို့မြင်ပါတယ်။
Donald Trump is just looking
at Donald Trump ကအမျိုးသားလူညိုရေးဆိုတာနဲ့နိုင်ငံကိုဘေးကင်းဖို့ဆိုတာကိုပဲစဉ်းစားပြီးတော့ကြည့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါဆိုရင်လည်း okay ပါ။အကြမ်းဖက်သမားတွေကိုပိတ်ပင်ဟန်တားခြင်းနဲ့ဆိုရင်ဒါပေမဲ့အဲ့ဒီမှာခရစ်ယာန်တွေကိုပါထည့်မထားသင့်ပါဘူး
။ပြီးခဲ့တဲ့10စုနှစ်အတွင်းမြန်မာဒုက္ခသည်36,000လောက်ဟာအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချခဲ့တဲ့အကြောင်းဒုက္ခသည်စောင့်ရှောက်ရေးအဖွဲ့တွေကပြောပါရယ်အခုတော့ဒုက္ခသည်တွေအတွက်တခြားနေစရာမရှိတော့သလိုဖြစ်နေပြီလို့အာရှပစိဖိတ်ရေးရာဒုက္ခသည်စောင့်ရှောက်ရေးအဖွဲ့ကဂျူလီယာမေယာဟော့ဖော့ကပြောပါရယ
် People is the only option that is like left for
you တို့များများအတွက်ရွေးချယ်စရာကဒီနေရာကနေထွက်သွားပြီးပြောင်းရွှေ့အခြေချခွင့်ရဖို့တခုတည်းပါအမေရိကန်ပြည်ထောင်စုဟာအရှကဒုက္ခသည်တွေအဓိကအခြေချနေထိုင်ခွင့်ပေးတဲ့နိုင်ငံဆိုတာမမေ့တင်ပါဘူးအခုသူတို့အတွက်မျှော်လင့်ချက်မရှိတော့သလိုဖြစ်သွားတာကြောင့်ဒုက္ခသည်ကူညီစောင့်ရှောက်ရေးမှာလည်းအခက်အခဲတွေထပ်ပြီးတော့ရင်ဆိုင်ကြရပါတယ
်အခုထိတော့မလေးရှားမှာရောက်နေတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေအပါအဝင်ပြောင်းရွှေ့အခြေချခွင့်မျှော်နေကြတဲ့မိသားစုတွေဟာမရေမရအခြေအနေတွေနဲ့ဆက်ပြီးစောင့်စားနေကြဆဲဖြစ်ပါတယ်ကလေးတွေကလည်းဒုက္ခသည်ကူညီစောင့်ရှောက်ရေးအဖွဲ့တွေအကူအညီနဲ့ဆက်လက်ပညာသင်ကြားနေပါတယ်ဒုက္ခရောက်နေတဲ့သူတွေကိုအကူအညီပေးဖို့သမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုတဲ့အကြောင်းအရာတွေကလည်းသင်ကြားတဲ့နေရာမှာပါဝင်ပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါရှင်ကျမတို့ VOA အင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက barmis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-239-382-9554ကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ပြည်ဝင်မြန်မာပိုင်းရ2019ခုနှစ်မတ်လ16ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ24 25 32 50နဲ့လိုင်းလမီတာ190ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုနောက်ပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကျမရေးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတနိုင်ငံလုံးအပြည့်ရက်စဲရေးဆွေးနွေးနေတဲ့အခြေအနေပေါ်မှာတိုင်းရင်းသားအဖွဲ့တွေဘက်ကအမြင်ကိုအခုလိုနားဆင်ရပါမယ်။
အခုကမူရပဲချမှတ်ထားတာကိုအဲ့တော့သွားပြန်ကြည့်မယ်တကယ်လို့ပြည်လည်တော့ဒါအစီပြေတယ်လို့ဟိုလှုပ်ဆောင်ပါဖို့ပါပဲကိုချက်ကိုတော့မူရတော့လက်ခံလာ
UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ကျမရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့ဥလန်းချောင်းသွေးကြောပိတ်တဲ့အကြောင်းကိုတင်ပြပေးထားပါတယ်ဥကိုသွားတဲ့သွေးကြောပိတ်ရောဂါဖြစ်နေတာကိုစောစောမသိစောစောမကုသနိုင်ရင်သိဆုံးမှုများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးကြပါတယ်။ဒီရောဂါဖြစ်မဖြစ်စောစောသိနိုင်ဖို့လက္ခဏာတွေနဲ့ဘယ်လိုစစ်ဆေးမှုလုပ်ဖို့လိုပါသလဲ။ဘယ်လိုကုသပေးနိုင်ပါသလဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုရောဂါဌာနအငိမ့်စားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင်။
โอเคบาบคาดาดาขมาวเองเค้าเนี่ยเราดิอูลั้นจ้องကိုตွားတဲ့သွေးကြောတွေပိတ်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဘိုင်းညာပြီးတော့ရောက်လာတဲ့လူတယောက်မှာဆိုလို့ရှိရင်ထွက်သွင်းစဉ်းစားရမယ့်ယောဂါတစ်ခုလည်းဖြစ်ပါတယ်ဒီယောဂါနဲ့ပတ်သက်ပြီးတော့အကြံဉာဏ်ပြောပြရမယ်ဆိုလို့ရှိရင်တော့ဘိုင်းတစ်ခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါအဲ့ဥတွေကိုသွေးကြောတွေตွားပြီးနေမှာသူဥတွေကအသက်ရှင်နေမှာဟုတ်အဲ့ဒီဥတွေကိုသွားတဲ့သွေးကြောတွေဟာဒုက္ခပေးနိုင်တယ်။သူတို့ကရုပ်ပြည့်ပိတ်သွားတာမျိုးရှိသလိုတပြေးပြေးနဲ့ပိတ်ဆို့သွားတာမျိုးလည်းရှိတတ်ပါပဲ
။ဟုတ်ကဲ့ဆရာ။အခုလိုဒီဥလန်းချောင်းကိုသွားတဲ့သွေးကြောတွေဒီပိတ်တဲ့အနေအထားကဆရာကြီးဘယ်လိုလူတွေမှာအဖြစ်များလဲ။အဓိကဘာကြောင့်ဖြစ်ရလဲပေါ့ဆရာ။
ဟုတ်ပါတယ်။ဒီဟာဆိုလို့ရှိရင်တော့တက်ငယ်ပိုင်းမှာဖြစ်တာတော့နည်းနည်းနည်းပါလေ။အသက်ကြီးပိုင်းတွေမှာဖြစ်တယ်။အတူတူဖြင့်သူတို့စစ်တမ်းတွေရောက်ဆိုလို့ရှိရင်တော့လူ9000ကျေုံတဲ့တယောက်လုံးမှာဒီပြဿနာနဲ့လာတတ်တယ်ဆိုပြီးတော့ရှိပါလေအသက်ငယ်တဲ့လူတွေမှာအဖြစ်နေပေမဲ့ကြီးတဲ့လူတွေမှာဘိုင်းနဲ့အောက်နေပါလေဆိုကျွန်တော်တို့ကဒါကိုထက်သွင်းစဉ်းစားရမှာဖြစ်တယ်အထူးသဖြင့်ဘယ်လိုလူတွေမှာလဲဆိုတော့အစီလွန်ကဲနေတဲ့လူတွေစီးကျိုရှိတဲ့လူတွေစိတ်လိတ်အလွန်ကျွံတောက်တဲ့လူတွေအလေးချိန်များတဲ့လူတွေအဲ့လိုအခြားသွေးကြောယောဂါရှိတဲ့လူတွေနောက်တစ်ခုကလည်းအရေးကြီးတဲ့ချက်ကတော့သွေးခဲလွယ်တဲ့လူတွေပေါ့အဲ့လိုလူတွေမှာဖြစ်များတယ်နောက်တစ်ခုကတော့ရုပ်ပြည့်ကြီးချမ်းသာဖြစ်ပြီးတော့ရေတွေလည်းမဝင်ဘာမဝင်အဲ့လိုဖြစ်နေလူတွေမှာလည်းသွေးတွေကခဲပြီးတော့ပြစ်ပြီးတော့ပိတ်သွားနိုင်တဲ့အခါတွေလည်းရှိပါတယ်များသောအားဖြင့်ကတော့တနည်းအားနေပြီးတော့နှလုံးတို့ဘာတို့ကလည်းသွေးခဲလေးတို့ကပြုတ်ပြီးပိတ်သွားတာဒါကတော့ရုပ်ပြည့်ဖြစ်သွားတာအကျုပ်ခေါ်တာပေါ့နောက်တစ်ခုကတော့ဒီဥကိုသွားတဲ့လမ်းကြောင်းတွေကအက်သရိုစကလိုစစ်ခေါ်တဲ့သွေးကြောကျေယောဂါအနေပြီးတော့နှလုံးမှာဖြစ်သူပေါ့ဗျာတပြေးပြေးပိတ်ပြီးတော့ဖြစ်လာတာမျိုးလည်းရှိတယ်ဒါပေမဲ့ဒီဥတွေနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ကသွေးလွတ်ကြောသွေးပြန်ကြောဆိုပြီးရှိတာဟုတ်သွေးလွတ်ကြောပဲပိတ်ပိတ်သွေးပြန်ကြောပဲပိတ်ပိတ်ဥကတော့သွေးမရတဲ့သဘောမျိုးပဲခံစားပြီးတော့ဒုက္ခရောက်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတဲ့ခါကျရင်အများသောအားဖြင့်တော့ဒီစောစောမသိပဲနောက်ကျမှသိပြီးတော့ပေါ့နော်ခုရခက်တဲ့နေသားမျိုးဖြစ်တတ်တယ်လို့ကြားမှုတဲ့အတွက်ဒီယောဂနဲ့ပတ်သက်ပြီးဆရာကြီးစောစောသိနေအောင်ဘလို့အချက်တွေဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဒီယောဂါကိုရှာဖွေဆုံးဖြတ်ဖို့လိုမလဲဆရာကြ
ီးမှန်ပါတယ်ဒီဟာမိကအင်တန်ရေးကြည့်ပါလေလူတယောက်ကဘိုက်နာလာတယ်ဆိုလို့ရှိရင်ကအစာရင်ရိုးရိုးပဲရောင်လာလားအစာရင်ပဲပေါက်သွားတာလားဥတွေပဲခေါက်သွားတာလားဥတွေပဲရောင်ရမ်းလာလားဒါမှမဟုတ်ဝင်းတွေဘာတွေချုပ်ပြီးဝင်းမသွားနိုင်လို့ဖြစ်တာလည်းဖြစ်နိုင်တယ်လီပွားတာလည်းဖြစ်နိုင်စသဖြင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားကြပါလေဒါပေမဲ့လို့ဒီဟိုသွားတဲ့သွေးကြောတွေပိတ်တဲ့ပြဿနာများဖြစ်နေလားဆိုတဲ့အသည့်ပေါ့ဗျာအဲ့ဒါလေးကိုခေါင်းထဲထည့်ထားသင့်တယ်ဗျာဘာဖြစ်လို့လဲဆိုတော့စမ်းသပ်ကြည့်တဲ့အခါမှာလဲဓာတ်ဟုတ်လွတ်သွားတဲ့အခါမှာအင်မတန်ကြောက်ရွံ့ခေါင်းထဲအန္တရာယ်ရှိနေတာဟုတ်အ အဲ့တော့ဒီလိုလူတွေမှာကြည့်တာဒီကိုဘိုက်အောင်နေအောင်နေပြောမယ်ဝင်းသွားတာခက်မယ်ဘိုက်ထဲမှာတင်းကြက်ကြက်ရှိမယ်ဘိုက်ပွားတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကဘာတွေလုပ်ကြည့်နိုင်လဲဆိုတော့သွေးကိုစစ်ဆေးခြင်းမှာသွေးနည်းနည်းပြစ်တာတွေ့ရမယ်ဆိုတော့ရောင်ရမ်းပြီးတော့အထိုင်လေးအဖြစ်နေတဲ့အတွက်ကြောင့်သွေးပြူဥတွေပေါ့လူကိုစိုက်ဒိုးဆစ်ဆိုတာရှိနိုင်တယ်အဲ့ကလိုင်းဖော အဲ့ဒါတွေကိုသိနိုင်တယ်အော်တိုဆောင်းလို့ရိုက်ကြည့်ရကံမှာတော့ဦးတက်ရောက်လာပဲသိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကကြည့်လိုက်တဲ့အခါမှာအသက်လေးကြီးတယ်ဘိုင်လေးအောင်နေမှာကျွန်တော်တို့မသိငါလို့ရှိရင်တော့ဒီဦးရေတွားတဲ့သွေးကြောတွေကိုကျွန်တော်တို့စစ်ဆေးတဲ့
ဒီနိုင်တဲ့သဘောတွေရှိပါတယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဦးလန်းကျောင်းကိုသွားတဲ့သွေးကြောတွေပိတ်တာကိုတေးကြောင်ဆုံးဖြတ်နိုင်ပြီဆိုတော့ကုသမှုအနေထားဘယ်လိုရှိလဲဒီကတော့ခဲနေတဲ့သွေးကြောတွေပျော်သွားအောင်ကျွန်တော်လုပ်ပေးရမယ်အဲ့ဒါကျွန်တော်ဟက်ပရင်ခေါ်တဲ့သွေးမခဲဆီးကိုပေးလို့သုံးလို့ရပါတယ်နန်နလီတက်တာလာပြီဆိုလို့ရှိရင်တော့တောက်ဆင်းနေပဲပေါ့လေပေးတာပြီးတော့ကျွ
ကျွန်တော်ခွဲစိတ်နည်းဖြစ်ပါတယ်ခွဲစိတ်တဲ့အခါမှာတိတိကျကျဘယ်နေရာပိတ်လဲဆိုရင်တော့အဲ့ဒီကြောင့်ဖွင့်ပြီးတော့သွေးကြဲကိုထိုးလိုက်ရင်လည်းသွေးသွားနိုင်တယ်အကယ်၍အဲ့လိုထိုးဖို့ကနည်းလေးကြာသွားပြီဆိုရင်တော့သွေးကြောလမ်းလွဲပြီးတော့သွေးကြဲကိုခုန်ကူးပြီးတော့လေစက်ပေးခြင်းအပြင်လည်းသွေးသွားတာကောင်းသွားနိုင်တယ်ဒါပေမဲ့လို့လေဒီကိစ္စကတော်တော်များများတော့ပိတ်သွားလို့ရှိရင်အဖြေကို ဒီကြာစီနော်လူတယောက်မှာအန်ဒီအနေထားဆိုတာရောက်ရှိလာပြီအဲ့ဒီလိုဦးကပုတ်သွားရင်ဒီအရှိတဲ့မကောင်းတဲ့ဘက်တီးရီးယားပိုးတွေပါတယ်တွေးလဲကိုရောက်ပြီးတော့ဆက်ပစ္စည်းများတွေပါလို့ရပြီးတော့အသက်ဆုံးဆုံးတော့တော်တော်လေးမြင့်လာပါတယ်ဒါမှမဟုတ်စောစောကြောင့်ရင်တော့စောစောလုပ်ပေးနိုင်တာပေါ့ဗျအကဲစောစောမရောက်ခဲ့လို့ရှိရင်တော့မကောင်းတဲ့အဲ့ဒီဦးကိုဖြတ်ထုတ်ပလိုက်လို့ရှိရင်အများကြီးဒါ
ကျန်ပေးနိုင်မှာလ
ဲအရေးကြီးဆုံးအချက်ကအသက်ကြီးတဲ့ဥမာ80 80 65သာသဖြင့်အသက်ကြီးပိုင်းနေဘိုက်ထဲမှာမကြာခဏအောင့်နေဆိုလို့ရှိရင်အစာအိမ်ယောဂအပြင်ဒီယောဂဖြစ်နိုင်တယ်ဆိုတာစဉ်းစားသင့်တယ်ပေါ့နောက်စီးကြိုယောဂရှိတဲ့လူတွေဘိုက်အောင့်နေဆိုရင်ဒီကိစ္စကိုစဉ်းစားရမယ်အစီများတဲ့လူတွေဘိုက်အောင့်နေဆိုရင်အဲ့ဒါစဉ်းစားမယ်အဲ့ဒါဆိုရင်တော့လွတ်သွားစရာလမ်းသိမ့်မရှိပါဘူးအဲ့တော့အချင်းကြီးတွေ့လို့ရှိရင်တဲ့အချင်းကြီးကုသလို့ရှိရင်90ရာခိုင်နှုန်းအောင်မြင်မယ်တဲ့အကယ်၍ပူတွေပဲပုတ်သွားပြီးမှလောက်ရတယ်ဆိုလို့ရှိရင်တော့တရားမှာ90ရာခိုင်နှုန်းလောက်ပဲအောင်မြင်နိုင်တယ်ဆိုတော့စာတန်းနေလည်းရှိပါတယ်ဒါကြောင့်မလို့အဓိကကတော့အချင်းကြီးကုသပေးနိုင်မှုကအဓိကကြောင့်အချက်ဖြစ်တယ်လို့ကျွန်တော်ပြောကြလိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့တမရီကန္နာကိုစနေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါလိမ့်ရှင်။အခုစနေညဒါရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ဘောရရှင်များရှင်။မြပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်ရွင်မြစ်ကူတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြာနေတယ်ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆက်ဆက်မလုပ်ခဲ့တာလားတိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆက်စပ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။စ
နေရတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့တမန်ဖိတ်ခေါ်ပြစေရှင်။အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။တရုတ်အစိုးရဟာနှစ်ပေါင်း20ကျော်ဗမာအစိုးရကိုအကြိုက်ပေးနိုင်ခဲ့သလိုကိုလိုချင်တာကိုလည်းရအောင်ယူနိုင်ခဲ့ပါတယ်။မြမပြည်ရဲ့နိုင်ငံခြားကျွေးညီစုစုပေါင်းမှာတရုတ်ကိုပြန်ဆက်ရမယ့်အကြွေကတဝက်နီးပါးရှိနေပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကဝေဖန်သုံးသပ်ပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ရှင်။
ရန်ကုန်မြို့လျှက်စစ်ဓာမီပြတ်တောက်မှုကိုဖြေရှင်းနိုင်မဲ့ဓာငွေ3တာကိတဓာအားပေးဆက်ယုံမကြာမီပြည်စည်းနိုင်မယ်လို့သိရပါတယ်။တရုတ်ပြည်မှာဖက်ဆက်ဓာအားပေးဆက်ယုံကိုဒီနှစ်ကုန်ပိုင်းမှာစတင်လေပတ်ပြီးရှင်းတဲ့မလမှာရခိုင်တုံးပြည်လေပတ်နိုင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်းသားကျောင်းသူတရာရဲ့လင်းနေပညာသင်စရိတ်ကိုလည်းတရုတ်ကထောက်ပံ့မှာဖြစ်ပါတယ်။ပြည်သူလူအချက်ကိုဖြည့်ဆည်းဖို့တရုတ်ကရည်ရွယ်တာပါပဲ။ဒါပေမဲ့စေအစိုးရလက်ထက်တရုတ်အကူအညီရာတုန်းကတော့ပြည်သူလူထုအကျိုးစီးပွားကိုကဲ့သွင်းစဉ်းစားတာမဟုတ်ပါဘူး။ဗမာစေအစိုးရလူကျင်တာကိုတရုတ်ကပေးပြီးတရုတ်လူကျင်တာကိုဗမာစေအစိုးရပေးတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်။ဥပမာပူဇော်မှုကြီးတန်းရှိအတွက်အရေးအကြီးဆုံးဖြစ်နေတဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလုံးရေအားလျှက်စစ်ကိုတိစောက်ပေးတာမျိုး2005မှာစတင်သုံးနိုင်ပါတယ်။ဒီကျေးဇူးတွေကြောင့်တရုတ်ရဲ့မြေဆုံစေစီမံကိန်းကိုစေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ကံဘဝရောက်နေပါတယ
်။ဥပမာရွှေလီအမှတ်တင့်ရေအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးသောဓာတ်အားစက်ယုံဖြစ်ပြီး2009မှာစတင်လည်ပတ်ပါတယ်။ဒေသခံတွေကန့်ကွက်နေတဲ့ဂျာကရွှေလီအမှတ်နှစ်ကိုတည်ဆောက်ပါတယ်။ရွှေလီအမှတ်3ကိုတည်ဆောက်ဖို့ NLD အစိုးရကမနှစ်ကကြေညာပါတယ်။အစအဆုံးတရုတ်ကတာဝန်ယူပြီးတိဆောက်လေပတ်လွှဲပြောင်းစနစ်ကျင့်သုံးတယ်လို့ဆိုပါတယ်။တရုတ်ကအနှစ်40ချုပ်ကံပြီးမှဗမာအစိုးရလက်ထက်လွှဲပြောင်းပေးမှာဖြစ်ပါတယ်။ဒီပုံစံအတိုင်းမြေဆုံနဲ့အခြားရည်အားလျှက်စစ်တွေကိုတရုတ်သဘောကျတိဆောက်ဖို့ဗမာအစိုးရကခွင့်ပြုခဲ့ပါတယ်။တပြည်လုံးကန့်ကွက်ဆန္ဒပြတော့မှဦးသိန်းစိန်အစိုးရကမြေဆုံစေကိုရပ်ဆိုင်းပါတယ်။အခုတော့မြေဆုံပြဿနာကို NLD အစိုးရကင်တွယ်နေရပါတယ်။တရုတ်ပြည်အတွက်တရုတ်ကမြန်မာပြည်မှာစီမံကိန်းတွေချတာကိုဗမာစစ်အစိုးရကလက်ခံခဲ့တာဖြစ်ပါတယ
်။တရုတ်နဲ့အပေးအယူလုပ်ရမှာလိုက်နိုင်ရမယ့်မူဝါဒမရှိပါဘူး။အနောက်တိုင်းအကူအညီယူရင်လိုက်နိုင်ရမယ့်စံတမတ်ချက်တွေရှိပါတယ်။တရုတ်အကူအညီယူရင်ဘာမှလုပ်စရာမလိုပါဘူး။နိုင်ငံခြားကိုတရုတ်ပေးတဲ့အကူအညီ၃မျိုးရှိပါတယ်။ပြန်ဆက်စရာမလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ငွေချေငှားမှုအတိုးတက်တာစွာချေငှားမှုစာရတွေဖြစ်ပါတယ်။တောက်ပမှုနဲ့အတိုးမဲ့ချင်းကားမှုကိုတရုတ်အစိုးရဗန္ဒာရေးအဖွဲ့အစည်းတွေကလှုပ်ပြီးပို့ကုန်သွင်းကိုပန် Exim Bank ကတော့အတိုးတက်တာစွာငွေချေလိုက်ကြည့်ပါတယ်။ဒါပေမဲ့တရုတ်အကူအညီဟာယင်းနီမြုံနာမှုနှစ်နိုင်ငံကုန်ပွဲမှုနှစ်နိုင်ငံစီမံကိန်းစာရတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလူဖြစ်နေပါတယ်။မြမစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာအကြီးဆုံးဖြစ်ပါတယ
်။ရာလျက်စစ်တန်ငွေနဲ့ရင်းနှံပိုင်လိုင်းအပြင်တယံဇာတထုတ်ယူရေးလုပ်ငန်းကြီးတွေမှာလည်းတရုတ်ယင်းနှိမ့်နှံ့နေတာကြားပါပြီ။နှစ်စဉ်နီကယ်တပ်တုတန်ချိန်တသိန်းလောက်ထုတ်ပေးနေတဲ့ဒကောင်းတောင်စီမံကိန်းနဲ့စပယ်တောင်ကျေးစင်တောင်လေဘရောင်းတောင်ကျင်းနီစီမံကိန်းတွေဟာထင်ရှားပါတယ်။တရုတ်မြန်မာကုန်သွယ်မှုပမာဏဟာ2013မှာဒေါ်လာတန်း1800က2014မှာတန်း2500အထိတိုးပွားလာပါတယ်။တရုတ်ပါဝင်တဲ့စီမံကိန်းတွေဟာတဘာဝပအဝန်းကျင်ကိုပျက်စီးစေပြီးဒေသခံတွေကိုညံ့နာဆုံးရှုံးစေရမှာနာမည်ကြီးနေပါတယ်။ဒါပေမဲ့ဒါမျိုးကိုတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။မြေဆုံစီမံကိန်းပြန်ဆနိုင်အောင်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်ဟာမြန်မာပြည်ကိုစိတ်ယုံလို့သဘောထားနေတာထင်ရှားပါတယ
်။တရုတ်ကိုနှစ်ပေါင်းများစွာမီးခိုအားထားလာတဲ့အတွက်မြန်မာပြည်ရဲ့နိုင်ငံခြားကျွေးစရဲမှာတရုတ်ကိုစိုက်ရမယ့်အကျွေးကအများဆုံးဖြစ်နေပါတယ်။နိုင်ငံခြားကျွေးမြီအမေရိကန်ဒေါ်လာတန်း9000နီးပါးရှိတဲ့အနေနဲ့တရုတ်ကိုပြန်ဆက်ရမှာကဒေါ်လာတန်း4000ဖြစ်နေပါလေ။ဂျပန်ကဒေါ်လာတန်း2000ပေးဆက်ရပါလိမ့်မယ်။ဒီအကျွေးပမာဏကိုစီမံကိန်းနဲ့ဗန်ဒိုင်းဝင်ကြီးဦးကျော်ဝင်းကဇန်နဝါရီလ30ရက်နေ့ကကျင်းပတဲ့လွှတ်တော်စည်းဝေးပွဲမှာတင်ပြသွားတာဖြစ်ပါလေ။အကျွေးတန်ခံနိုင်ရင်ရှိဖို့ကျွေးမြီစီမံခန့်ခွဲမှုစနစ်တကျဆောင်ရွက်နေတယ်လို့ဆိုပါလေ။စီအစိုးရကိုအကြိုက်ပေးဆက်ဆံတယ်လို့ပြည်သူကိုအကြိုက်ပေးဆက်ဆံဖို့တရုတ်ကရည်ရွယ်ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖို့ချစ်ကြည်ရေးဖောင်ဒေးရှင်းကိုမနှစ်ကတည်ထောင်ပါတယ်။ ပညာရေးတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအဓိကယူရပါတယ်။ပညာရေးတရုတ်မြန်မာပညာသင်ကျောင်းခွင့်ရဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးစေယုံတည်ဆောက်ရေးစတာတွေဟာဆွေမျိုးပေါက်ဖော်အဖွဲ့ရဲ့လက်တလုံးဦးတည်ချက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေဟာအချင်းဟောင်းကိုမစွန့်လွှတ်ဘဲတာဝန်မဲ့လုပ်ကိုင်နေရင်တော့ဝါဒပြစီရင်ရေးလုပ်ငန်းကိုမြန်
ဦးအောင်ခင်ရဲ့မြန်မာရေးတုံးတက်ချက်ကိုခုလိုကြာသာပြင်းနေညပိုင်းမှာဒီချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင် VOA American တန်ရဲ့ကြာသာပြင်းနေညပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကတန်လွင်တရားချောင်းစုံကိုဘူကျော်အောင်စန်းတရားအမည်အဖြစ်ပြည်သူ့လူတော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတက်မရုအကြပစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံအမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးခဲ့တယ်ဆိုတာနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်လမြိုင်မြို့နယ်ချောင်းဆုံကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆုံကိုဗိုလ်ချုပ်အောင်ဆန်းတရားအမည်အဖြစ်ပြည်သူ့လွတ်တော်စုဒ္ဓပုံမှန်အစည်းအဝေး၁၈ရက်မြောက်နေ့မှာလွတ်တော်ကိုယ်စားလှယ်၅ဦးတို့ကဆွေးနွေးခဲ့ကြပြီးကန့်ကွက်သူရှိတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးခွင့်ရှိသူ388ဦးအနက်ထောက်ခံသူ219ကန့်ကွက်သူ43ကြားနေသူ116ဦးတို့နဲ့လွတ်တော်ကအတည်ပြုလိုက်တာလည်းဖြစ်ပါတယ် NLD ကိုယ်စားလှယ်အများစုရှိနေတဲ့လွတ်တော်ကနေမဲခွဲဆုံးဖြတ်လို့အနိုင်ရသွားတာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့လည်းမွန်လူမျိုးအတိုင်းဝန်းတွေကနေရှုမြင်နေကြပါတယ်ဘုရားအောင်ဆန်းတရားအမည်ပြောင်းလဲသတ်မှတ်ခြင်းကိုအမျိုးသားအသွင်နဲ့မွန်အမျိုးသားထုကြီးတရက်လုံးကမတ်လ19ရက်နေ့မှာကန့်ကွက်ဆန္ဒပြသွားမှာဖြစ်ပါတယ်မတ်လ2ရက်နေ့တုန်းကလည်းဘုရားအောင်ဆန်းတရားအမည်ကိုရုပ်သိမ်းပေးဖို့ချောင်းဆောင်ဒေသခံ၃ထောင်ကျော်တို့ကဆန္ဒပြတောင်းဆိုခဲ့ကြပြီးဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်လန့်ကုံကျေးရွာဒေသခံမျိုးသမီးတို့နဲ့ကလေးငယ်တို့သေဆုံးပြီးကလေးငယ်သူလည်းတန်ရာရရှိခဲ့ပါတယ်။မလ14ရက်နေ့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေကိုခိုင်မြို့အတွင်းတပ်မတော်သက်စကန်နန်းဖက်ကသက်စကန်နဲ့ပြည်တော်စုလမ်းမဘော်ကမြန်မာတပ်မတော်ဖွဲ့တွေနဲ့၄နေရာတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲကြောင့်ကိုခိုင်မြို့နဲ့နန်းခုံကျေးရွာတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးမေသူနဲ့အသက်10နှစ်အောက်ကလေးတဦးသေဆုံးပြီးကျွမ်းနာတရိတ်ဆန်ခုနှစ်ကောင်ထိမှန်သေဆုံးသွားခဲ့ပါတယ်။တိုက်ပွဲတွင်အသက်73နှစ်အရွယ်ကလေးမသူလည်းဥကောင်းပေါ်မှာလက်နက်ကြီးစားထိမှန်လို့မူဆယ်ဆေးရုံကိုပို့ဆောင်ကူတာနေရပါတယ
်မြန်မာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေကြားကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်မတ်လ6ရက်နေ့ကကိုကန့်ဒေသအစိုးရသိမ်းပိုက်နေမြေမှာတပ်ပေါင်းစုတွေလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်ကိုကန့်ဒေသတဝိုင်းနေစဉ်လိုတိုက်ပွဲတွေဆက်ဖြစ်ခဲ့ရမှာပြီးခဲ့တဲ့တောက်ကြနေ့မှာတော့အပြင်းထန်ဆုံးဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေကပြောပါတယ်တိုက်ပွဲကြောင့်တပ်မတော်ဘက်ကပိတ်ဆုံးတံရံရတာများတယ်လို့မဟာမိတ်တပ်ဖက်ကပြောပေမဲ့အတည်ပြုချက်မရသေးသလိုနေဆက်တိုက်ပွဲတွေအတွင်တရုတ်ပြည်ဖက်ချမ်းမှကြည်စံကြောက်ခဲ့လို့တရုတ်ဖက်ကတိုက်ပွဲရပ်တန့်ဖို့ပြောဆိုလာခဲ့ပါတယ်တိုက်ပွဲကြောင့်ကိုကန့်လောက်ကင်ဒေသခံတောင်းနယ်ချီဟာတရုတ်နယ်စပ်နယ်လာရှိုးမြို့အတွင်စစ်ဘေးတိမ်းရှောင်နေရပါတယ်
ဧရာဝတီမြစ်တွင်တည်ဆောက်မှုရထားတဲ့ရေကာရာစီမံကိန်းအလုံးဖြတ်သိမ်းပေးဖို့မလ14ရက်နေ့မှာကြာရောက်တဲ့ကမ္ဘာမြစ်ချောင်းအင်အားများနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့တံဖဲကျေးရွာနေမှာရှိတဲ့မြစ်ဆုံမှာမြစ်ဆုံဒေသခံတွေအရက်ဖက်လူမှုဘွဲ့စည်းတွေဥယျာဉ်စုစုပေါင်း300ခန့်စံတပ်ထုတ်ဖော်ခဲ့ကြပါတယ်။မြမစွန့်အင်မဟာစီစဉ်မှာ ကချင်ပြည်နယ်တွင်အယောက်ဒီမြစ်စုမြညာမြစ်ဝမ်းဒေသကရာလက်စစ်စီမံကိန်းရေကာရာစုစုပေါင်း15ခုနဲ့အဲ့ဒီရေကာရာစီမံကိန်းတို့ဟာလူသူတို့အကျိုးမရှိနိုင်တဲ့အတွက်အခုလိုဖျက်သိမ်းပေးဖို့ကံကွက်ရတာဖြစ်တယ်လို့မြစ်စုံဒေသခံတော်ကြားခေါ်ကပြောပါရယ်အန်အန်ဒီအစိုးရအနေနဲ့မဲဆွယ်စည်းရုံးရေးစင်စင်ပေးခဲ့တဲ့ကတိတွေကိုအကောင်အထည်ဖော်ပေးဖို့နဲ့အယောက်ဒီမြစ်စုမြညာမြစ်ဝမ်း
ကအခုညီပေးဖို့သဘောတူထားတဲ့တင်မောသုံးစီတွေကပထမတစီမှာမတ်လ30ရက်နေ့ညနေပိုင်းမှာကြောက်ဖြူမြို့ကိုရောက်ရှိလာပါတယ်။အခုရောက်ရှိလာမဲ့တင်မောကိုကစ်ပါနတီတက်လို့အမိပေးထားပြီးစစ်တွေတောင်ကုန်မြေပုံမှအောင်စတဲ့ကံယူတံမြို့တွေကိုပြေးဆွဲသွားမှာဖြစ်ပြီးခရီးတဲ့တရာ90နီးပါးကိုတင်ဆောင်နိုင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ2005ခုနှစ်မတ်လ21ရက်နေ့က
အောင်ဒုကွန်တင်ပေါ်နှစ်မြုပ်ခဲ့တဲ့အတွက်ခရီးတဲ့ရာနဲ့ချီတိတ်ဆုံးခဲ့ရတဲ့နောက်ရခိုင်ပြည်နယ်မှာခံခတ်မှုမရှိတဲ့ကံယူတန်းသွားတင်ပေါ်ခရီးစဉ်တွေကိုရပ်နားထားခဲ့ပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မတ်လ12ရက်နေ့ယနေ့နဲ့14ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘိုလ်အလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့ဆိုင်ခဲ့တယ်လို့အစိုးရကိုတင်ပြထားတဲ့အချက်6ချက်ခိုင်မာအောင်ထပ်မံဆွေးနွေးပြီးမှတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စည်းသဘောတူစာချုပ်
ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ဗဟိုလူမှုဆောင်ကော်မတီအစည်းအဝေးကနေလက်ရှိနိုင်ငံရေးပြောင်းလဲရအခြေအနေတွေကိုပြန်လည်သုံးသပ်ပြီးမတ်လ21ရက်နေ့မှာကျင်းပမဲ့ UNSC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့လိုက်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကခုလိုပြောပါတယ်။ဒီညီလာခံကိုတတ်မှတ်ရက်23ရက်နေ့မှာစတင်ကျင်းပနိုင်ဖို့အတွက်ကိုကျွန်တော်တို့ကအစီရင်ခံစာကိုကျွန်တ
ကိုချက်ကိုသတ်မှတ်ဆွေးနွေးပြီးမှအန်စီလက်မှတ်ရေးသွေးရေးကိုဆွေးနွေးဆုံးဖြတ်မှာဖြစ်တယ်လို့နဟန္တာကဆက်ပြောပါတယ်အခုကဘူရရပဲချက်မှတ်တာကိုအဲ့ဒါဥသောပြန်ကြည့်မယ်တကယ်လို့ပြည်လဲတော့ဒါစစ်ပြီးတယ်လို့ဟိုလှုပ်ဆောင်မှာပို့ပါပဲကိုချက်ကိုတော့ဘူရရတော့လက်ခံလာပြီးဟိုဘက်နဲ့ဒီဘက်နဲ့ပေါ့နော်အလျှော့တင်းတယ်လောက်တာနဲ့
တဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ကိုင်အူအနေနဲ့ရင်းညွှန်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဖြစ်ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေဆက်ပေါ်နေတဲ့အပြင်အန်စီအနေနဲ့ပတ်သက်ပြီးပန်ဆန်းညီလာခံဆုံးဖြတ်ချက်တိုင်းသွားမယ်ဆိုရင်
ဒီအစည်းအဝေးပေါ်မှာပဲမူတည်မှာဖြစ်ပါတယ်ပြောလို့ပြောပါတယ်ကျွန်တော်တို့ကတင်ပြထားတဲ့ဒီအစည်းအဝေးမူကြမ်းမှာအစီအပြေတော့အဲ့ဒါလည်းအစီအပြေသွားမှာပါဒါပေမဲ့အဲ့ဒီကတည်းမဟုတ်ပဲနဲ့တခြားပုံစံနဲ့ဆိုတော့ဒါအစဉ်စားဆရာပြန်ဖြစ်လာမှာပါတုံးရကြချင်းမှတ်ခဲ့တဲ့စည်းဝေးမှာ
UNSC ရဲ့ဒုတိယကြိမ်ညီလာခံမှာတင်ပြမဲ့အစဉ်ခံစာတွေညှိနှိုင်းတည်ပြုခြင်းနဲ့UNSC ဖွဲ့ရဲ့ဖွဲ့စည်းပုံပြင်ဆင်ပြည့်စွက်တည်ပြုခြင်းကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်နိုင်ခဲ့တယ်လို့ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ်ခင်ဗျာ
အနာကဖက်ဒရယ်ဒီထောင်စုတိဆောက်ရေးအတွက်အခြေခံရမယ့်အခြေခံမှု30ကျော်ကိုချင်းအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦးလက်ထပ်အထွေထွေတွင်းရင်းမူလည်းဖြစ်
ချင်းပြည်နယ်အမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီဝင်လဲဖြစ်တဲ့ဦးထက်နီကပြောပါတယ်အဓိကကတော့နိုင်ငံရေးကိစ္စအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနယ်ပတ်သက်ပြီးတော့ကျွန်တော်တို့အကြောင်းအရာရှိချက်ပါကိစ္စကိုဆွေးနွေးပြီးတော့မှအချက်ခံမှုတွေသုံးဆကျော်လောက်ချမှတ်နိုင်ခဲ့တယ်ပေါ့လေနော်အဲ့ဒီစာတန်းကိုမကြာခင်ချင်းပတ်မဲ့ပင်လုံးမှာတင်သွားဖို့ရှ ဒီမှာခွဲထွက်လိုပါကခွဲထွက်ခွင့်ရှိစေရမည်ဆိုတဲ့အချက်ကိုတော့ကျင်းအမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲဘုံတဘောသူညီချက်မှာမထည့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဦးထက်နီကပြောပါတယ်။အမကဖက်ဒရယ်ပြောင်းစုတည်ဆောက်ရေးအဲ့ဒါကိုပဲကျွန်တော်တို့ MCA
အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ချင်းတိုးတရေးပါတီဥက္ကဋ္ဌဦးနိုးထံကပ်ကတော့ခွဲထွက်ရေးမူဟာတိုင်းရင်းသားလူနဲ့စုကိုကာကွယ်တာဖြစ်တာကြောင့်ထည့်သွင်းတင်တယ်လို့သူ့အမြင်ကိုအခုလိုပြောပါတယ်။တန်တူရေးနဲ့စီတရာလူနဲ့ကလည်းခွဲထွက်မှုကတခုပြုတ်လိုက်ရင်ကျန်တဲ့သုံးခွက်တော့သူပြုတ်ရလိမ့်မယ်။လူမျိုးကြီးရှိတာရှိတဲ့လူတွေကခေါင်းဆောင်တွေကခွဲထွက်မှုကိုသူတို့ကကြောက်တ
PC พยาเจ้ามาจิ้มบาเคเรอเมียวตาเส้นในงานเยซูนุปวยมาเช่นอเมียวตาตะอูกะเตียงาเสตอูเตยวินในงานเยปาตีกะนายันอูเช่นอายาเพลลูอพวยอสีมาเตียช่อเสตอูปาวินเต็มปาวินไทตูนัสเซอูสุสุปังกุสเลช่อยางาเสนอูปาวินเตียวเคบาเร
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါ။မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ဂျာဇာမော်နမြိုင်မြို့နယ်ချောင်းဆုံကိုဆက်သွယ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းတရာအမည်အဖြစ်ပြည်သူ့လူတော်ကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။သတင်းရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန
Susie told him Benita, Diane Drin Lacanago, Nasin Gayarava. A cool told him Benita, Yako Nigani, Senaiti, Season, Sasongo, Tanjan, Bibijan, Yas, Senaigani, Saturnaiti, Line to Mita, Tonsen, and Nazi Rugani, Birole, Panyu, Nasin, Nanjavarishim. A cool dog and Yavai, now so Yatare, Ditarin, and Nangaragatri, and Jinjoko, go on Ruga, Jinja, Biva, Omission.
เมื่อกันพิจารณาว่าเวียดนามเป็นตัวเลือกการตัดผู้ทุกที่อาชีพจูบังเองเนี่ยตำนานตอนนี้ทรัมป์ยังไม่งูพิจารณาตัวเองเนี่ยว่าอยากให้สังเกตอะไรเมื่อกันพิจารณาว่าทุกข์ใจกูเล็กขนาดนี้สิ่งเนี่ยมุสลิมยังสูงนี่ทายังไงมาช่วยหน่อยงาหน่วยงานนั้นพิจารณาการตัดเลือกเมื่อกูฮาวายพี่เนี่ยก็ที่อาทิตย์เดียวว่าสังเกตอยากให้สังเกตอะไรบ้างเมื่อหลังพี่เนี่ยมาชี้พิจารณาที่อาทิตย์ตัวเลยตำนานทรัมป์พิจารณาบุรีสกายกูคาบีตำนานเมื่อกูจะท ပြည်ထောင်စုကာကွယ်ရေးအစိုးရအမှတ်1ရေးအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးအစိုးရသမ္မတရောကြာပြည်ထောင်စုကာကွယ်ရေးအစိုးရအမှတ်1ရေးအားလျှက်စစ်ဟာတရုတ်ပြည်အတွက်ရည်ရွယ်တဲ့ပထမဆုံးအစိုးရသမ္မတရောကြာပြည်ထောင်စုကာကွယ်ရေးအစိုးရအမှတ်1ဖြစ်ပါတယ်။ဒီလိုမျိုးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတမရယူကောက်ပွဲမတိုင်ခင်သတင်းပတ်တွေမှာနယူးယောက်မြို့ကတမရဒေါ ဒီမှာရှိတဲ့သူရဲ့ထွန့်တာဝါကတယ်ဖုန်းလိုင်းတွေကိုသမနာဘရက်အိုဘားမားဂျာပြတ်နားထောင်ခဲ့ထောက်ထားပြီးအချိန်ထုတ်ဖို့ပြသမယ်လို့ပြောဆိုလိုက်ပါတယ်။အလို့တော့ထောက်လိုင်းကော်မတီခေါင်းဆောင်တွေကတော့သမနာရဲ့ဆွဆွဲချက်တွေကခိုင်လုံမှုရှိတဲ့အကြောင်းပြောဆိုထားပေမယ့်ပေါ်ထူးနဲ့နောက်မှဖောက်စ်နယူးမြန်တင်ကြမှာတော့အစိုးရကထောက်ထားတွေကိုအစိုးရအနေနဲ့ထောက်ထားတွေကိုလွတ်တော်ကော်မတီထံ ကျားသားရင်းနေညပိုင်းထိတ်တန့်ရောက်ဒေသတွင်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရှောင်းခွန်ချန်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဘာမီစ.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတော့ကြာနေမနေ့ပိုင်းအစီအစဉ်တွေကိုတော့လ This program has come to you from the Voice of America, Washington.